ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာဝပြည်နယ်တွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဖိလစ်ပိုင်အစိုးရကိုကူညီနေတဲ့အနေနဲ့ဩစတြေးလျအစိုးရကစစ်ဖက်ကင်းတောက်လေယာဉ်နှစ်စင်းပို့ပေးမှာဖြစ်ပါတယ်။ဖိလစ်ပိုင်တပ်ဖွဲ့တွေဟာပြီးခဲ့တဲ့လအတွင်းမာရာဝီမြို့ကိုသိမ်းပိုက်ခဲ့တဲ့ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့တောင်ချမ်းသူတွေနဲ့တိုက်ပွဲဖြစ်ပွားနေတာပါ။ဒီကြောင့်ဆစ်ဒနီမြို့ကနေဖေးမာဆာသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင
်။အရှိတောင်အရှတိုက်တွင်အစွန်းရောက်အစ္စလာမ်ဝါဒပြန့်ပွားလာနေခြင်းဟာဩစတြေးလျနိုင်ငံရဲ့အကျိုးစီးပွားကိုတိုက်ရိုက်ချင်းချောက်နေကြောင်းဩစတြေးလျအစိုးရကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။ဒါကြောင့်လဲမာရာဝီမြို့ကိုပြီးခဲ့တဲ့မေလနောက်ပိုင်းကသိမ်းပိုက်ခဲ့ကြတဲ့စစ်သွေးကြွတွေဘယ်နေရာမှာရှိနေလဲဆိုတာဖိလစ်ပိုင်တပ်ဖွဲ့တွေသိရှိနိုင်ရေးအတွက်ဩစတြေးလျက AP3C Orion အမျိုးအစားကင်းထောက်လေနှစ်စင်းပို့ပေးဖို့စီစဉ်နေတာပါ။မာရာဝီမြို့စတင်သိမ်းပိုက်ခံရတဲ့အချိန်ကစလို့လူပေါင်း400လောက်သေဆုံးခဲ့ပြီးအများစုဟာစစ်သွေးကြွတွေဖြစ်ကြပါတယ်။အရသာ1000လောက်ဟာလည်းမြို့ထဲမှာပိတ်မိနေကြပြီးဖိလစ်ပိုင်အစိုးရတပ်တွေရှေ့တိုးထိုးစစ်ဆင်လာနေတာကြောင့်အဲ့ဒီမြို့ကန်တွေကိုစစ်သွေးကြွတွေကလူသားတိုင်းတစ်ဖွဲ့အုံချဖို့ထင်းသိမ်းထားတာဖြစ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။တခြားထောင်ပေါင်းများစွာသောဒေသခံတွေဟာလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူပေါင်း22တန်းလောက်နေထိုင်တဲ့မင်ဒါနာဝိုပြည်နယ်အတွင်းမှာရှိနေတဲ့အစွန်းရောက်စစ်ဆေးကြွတွေကိုတိုက်ခိုက်တဲ့နေရာမှာဩစတြေးလျကရောက်လာမဲ့ကင်းထောက်လေယာဉ်တွေကအထောက်အကူပြုစေမယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရကပြောပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတန်ကြာကတည်းကခွဲထွက်ရေးသမားတွေနဲ့ပြန်ပေးဆွဲခိုင်းအဖွဲ့တွေတောင်းကြနေခဲ့ကြတာပါ။အင်ဒိုနီးရှားနဲ့မလေးရှားစတဲ့တခြားတိုင်းပြည်တွေကဂျီဟာဒစ်လို့ခေါ်တဲ့အစွန်းရောက်အစ္စလာမ်အုပ်စုတွေဟာလည်းမာရာဝီကိုလာပြီးပူးပေါင်းတိုက်ခိုက်နေကြတယ်လို့သုတေသီတွေကယုံကြည်ကြပါတယ်။အဲ့ဒီနိုင်ငံသားတက်ခိုက်ရေးသမားတွေဟာသူတို့တိုင်းပြည်အသီးသီးကိုပြန်ကြပြီးမတည်ငြိမ်မှုတွေပြန့်ပွားအောင်လှုပ်ဆောင်ကြလိမ့်မယ်ဆိုပြီးပဋိပက္ခလေလာတုံးတက်ရေးဌာနကညွှန်ကြားရေးမှူးစစ်နေဂျုံးစ်ကစိုးရိမ်ပူပန်နေပါလေ
It's clear that what's happening in Marawi affects Indonesia and Malaysia.There are clearly fighters from Indonesia and
Marawi မှာဖြစ်ပျက်နေတာတွေကအင်ဒိုနီးရှားတို့မလေးရှားတို့ကရဲခတ်နေတယ်ဆိုတာကတော့သိတာထင်ရှားပါတယ်အင်ဒိုနီးရှားနဲ့မလေးရှားကတိုက်ခိုက်ရေးသမားတွေဟာမာရာဝီမှာရှိနေတဲ့ညွန်ပေါင်းအဖွဲ့နဲ့ပူးပေါင်းပြီးဆောင်ရွက်နေကြတယ်ဆိုတာကလည်းသိတာပါပဲ။အဲ့ဒီလူတွေဟာမာရာဝီမှာတိုက်ခိုက်ရေးအတွေ့အကြုံတွေအကြမ်းဖက်လုပ်ငန်းတရားဝင်လုပ်ပိုင်ခွင့်အသစ်တွေရလာတာကြောင့်သူတို့တိုင်းပြည်အသီးသီးကိုပြန်ပြီးအဲ့ဒီမှာအကြမ်းဖက်မှုတွေကိုလှုပ်လာနိုင်ပါတယ်
။ဖိလစ်ပိုင်စစ်တပ်အနေနဲ့ထောင်လိုင်းရေးနဲ့စစ်စင်ရေးဆိုင်ရာကိစ္စရပ်တွေမှာအားနည်းချက်တွေရှိနေတယ်ဆိုတာကိုမာရာဝီမှာဖြစ်နေတဲ့တိုက်ပွဲတွေကပြသနေတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ဒါအပြင်အိန္ဒိယမလေးရှားနဲ့အင်ဒိုနီးရှားလိုနိုင်ငံတွေကလည်းဒေသရင်းအစွန်းရောက်အကြမ်းဖက်ဝါဒမပြန့်ပွားအောင်အပြည့်အဝပူးပေါင်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့လည်းအဲ့ဒီကျွမ်းကျင်သူတွေကဝေဖန်ပြောဆိုကြပါတယ်။ဒီသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံပြီးသတင်းအချက်အလက်တွေဖလှယ်တာရေချောင်းကနေအကြမ်းဖက်တိုက်ခိုက်ရေးသမားတွေတနင်္ဂနွေကနေတနင်္ဂနွေကိုကူးလူးသွားလာမှုတွေကိုကန့်တတ်ဖို့ကြိုးပမ်းတဲ့အနေနဲ့ပူးတွဲရေချောင်းကင်းလက်တာတွေလှုပ်ဆောင်ကြဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ